မင်္ဂလာပါခင်ဗျာစနေညပိုင်းဒိုင်အလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့အခုဒီရွက်ကောက်ပွဲကာလာဖြစ်တာမလို့ဒိုင်အလီလိုက်အစီအစဉ်မှာလည်းရွက်ကောက်ပွဲနဲ့ဆက်ဆက်တဲ့အချိန်လေးကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီကတော့အခုဒါမဲ့အထူးထူးရွက်ကောက်ပွဲနိုမာလာရှင်းနေကျင်းပမှာမလို့တကယ်တမ်းပြောရင်ရွက်ကောက်ပွဲကျင်းပဖို့ကျွန်တော်တို့တပတ်ပဲကြာမှာတော့တယ်အဲ့တော့ရွက်ကောက်ပွဲကျင်းပဖို့အတွက်ပြင်ဆင်ထားမှုအချိန်လေးနောက်လူလူရဲ့ရွေးကောက်ပွဲပေါ်မှာဘယ်လောက်ထိအသင့်ဖြစ်ပြီလဲမဲပေးဖို့အသင့်ဖြစ်ပြီလဲနောက်ရွေးကောက်ပွဲနဲ့ပတ်သက်လို့အာလုံခြုံရေးအခြေအနေဒီအကြောင်းရက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအနီးကပ်ဒီ physically ဒီလက်တွေ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဓိကပေါင်းဆွေးနွေးပြီးဖို့ကျွန်တော်ဒီသတင်းမီဒီယာသမားတူဖြစ်တဲ့ဦးသက်စင်ဖိတ်ခေါ်ထားပါတယ်နောက်တော့ဒီရွေးကောက်ပွဲစောင့်ကြည့်ရေးမှာဆောင်ရွက်နေတဲ့ဥရှိပဖိတ်ခေါ်ထားပါတယ်နှစ်ဦးလုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုသက်စင်ကိုမေးကြပါတယ်ခင်ဗျာကိုသက်စင်လေးလိုင်းပေါ်ရောက်ပြီထင်ပါတယ်
ဟုတ်ကဲ့ပါရပါပြီ
ဟုတ်ကဲ့ကိုသက်စင်ခုနကျွန်တော်ပြောလို့ပါရွေးကောက်ပွဲတွေတကယ်ချင်းပဖို့ကတပတ်ပဲလိုပါတော့တယ်အဲ့တော့ပြောမယ်ဆိုရင်တော့နောက်ဆုံးအတုပ်ဒီမဲဆနာရှင်စင်းရတော့နိုဝင်ဘာလ2ရက်နေ့သူတို့ထုတ်ပြန်ပေးမယ်ပြောပါတယ်ခင်ဗျာအဲ့တော့ကျွန်တော်အရင်ဆုံးမဲဆနာရှင်စင်းရတဲ့ပတ်သက်လို့အရင်မေးချင်ပါတယ်အဲ့တော့နင်းနီးကက်ကဒါနောက်ဆုံးထုတ်ပြန်မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအခုအရင်တော့ကပြီးခဲ့တဲ့မဲဆနာရှင်စင်းနေအမှားမှားရင်ဖြစ်ခဲ့တာကြီးလဲတော်လေးကတောင်းငင်းလည်းဖြစ်ခဲ့ပါတယ်အဲ့တော့အခုလာမဲ့ထုတ်ပြန်တဲ့အချိန်နေနောက်ဆုံးထုတ်ပြန်မယ့်အချိန်နေကဘယ်လောက်ထိမှန်လာမယ်လို့မျှော်လင့်စရာများရှိပါလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီစနေပတ်သက်ပြီးကျွန်တော်ရဲ့ကိုရီအတွေ့အကြုံပေါ့နော်ကျွန်တော်ပထမဆုံးကျွန်တော်တို့အရင်ကတောင်မြုပ်နယ်ပြည်49လမ်းအင်နမ27မှာကျွန်တော်မိသားစုကနေပါတယ်ကျွန်တော်တို့ဖေဖေမေမဆုံးခင်ညနေတာပေါ့အဲ့မှာကျွန်တော်နှစ်ယောက်ကသူတို့ရောစင်မှာဆိုပြီးခဲ့တဲ့ဆင်းနစ်ဆောင်အန်ဒိုဖီအမေရိကန်နိုင်ငံသားဖြစ်နေပါပြီကျွန်တော်တို့ယူကဝဲမဲဇင်းထုတ်ပြန်တဲ့အခါမှာကျွန်တော်ကအဲ့အိမ်ကိုရောင်းပြီးတော့ကျွန်တော်ကအဲ့မတိုင်ခင်6လောက်ရဲ့အဲ့ရင်ရောင်းမျိုးကျွန်တော်တို့ကတခြားနေရာမှာမနေပါဘူးတခြားနေရာမှာကျွန်တော်ပေါင်းစင်းနဲ့နေတာပါဒါပေမဲ့ဂရန်ထုတ်ပြန်တဲ့အခါကျတော့ကျွန်တော်မိသားစုအကုန်လုံးအပြေရောမရောပြေသွားသူရောကျွန်တော်ညီမြောက်စလုံးရောကျွန်တော်တို့အကုန်လုံးကအဲ့မှာတော်ပြီးမဲစင်းပါပြီးတော့ကျွန်တော်တို့ဒီဘက်ကျွန်တော်မဲတကယ်တကောင်စင်းနဲ့နေနေတယ်မှာကျွန်တော်မိသားစုလုံးမပါဘူးဗျအဲ့ဒါကျွန်တော်တို့ပုံစံသုံးဖြည့်ပြီးတော့ကျွန်တော်ပြန်ပြီးတင်တယ်တင်တဲ့အခါမှာဒုတိယတစ်ခေါက်မှာကျွန်တော်ပြန်ကြွားကြည့်တဲ့အခါမှာလည်းကျွန်တော်သမီးနဲ့ကျွန်တော်မပါဘဲနဲ့ကျွန်တော်အမျိုးသမီးတစ်ယောက်တည်းပဲပါတယ်ကျွန်တော်တို့တစ်ခေါက်ထပ်တင်ထားပါတယ်။အပြောလို့ရှိရင်တော့ပထမတစ်ခေါက်ဘေးစင်းကြည့်ရတဲ့အခါမှာတော်တော်အဆင်ပြေပြီးဒုတိယတစ်ခေါက်မေးစင်းကြည့်ရတဲ့အခါမှာတပေါ်ဆူထူဖြစ်နေတာတွေ့ရပါတယ်။အမှန်ဆိုရင်ဒီတစ်ခေါက်ပူပြီးရှင်းရှင်းလင်းလင်းဖြစ်တင်ပါတယ်။ပထမတစ်ခေါက်ကပူရှင်းရှင်းလင်းလင်းတင်ပါတယ်။ဒါပေမဲ့ဒုတိယတစ်ခေါက်ကပူပြီးရှုပ်ဖေးတယ်။ဒါကြောင့်မို့အခုတစ်ခေါက်ထပ်ပြီးတော့မေးစင်းထုတ်တင်မယ့်ကိစ္စမှလည်းတော်တော်ကျွန်တော်တို့ကစိုးရိမ်သေးရှိပါပဲ။ဒီဟာကဟိုပြောလို့ရှိရင်ဒါမရိုးသားဘူးလို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်မို့ဆိုရှင်ဒါကပြောရရင်ငွေကြေးအများအများသုံးဆွဲထားပြီးတကယ်ကွန်ပျူတာပရိုဂရမ်တွေနဲ့လုပ်ထားတယ် software တွေလုပ်ထားတယ်ပြောပေမဲ့လေတကယ်တမ်းကျတော့အပိုင်းဟာတော်တော်ကြီးဟိုဘယ်လိုခေါ်လဲမယုံမသားလုပ်ထားတယ်လို့ပြောလို့ရတဲ့အပိုင်းမျိုးဖြစ်နေတဲ့အတွက်ကျွန်တော်ကလည်းဟာ
ဟုတ်ကဲ့
အခုတက်ပြီးဖြစ်လာမယ့်ကိစ္စကိုလည်းကျွန်တော်ကမယုံကြည်ပါဘူးခင်ဗျ
အခုတော်တော်လေးစိုးရိမ်နေကြတာ now issue တစ်ခုထွက်လာပါတယ်အဓိကတော့မဲပူစင်းပေါ့ခုနကကုသစင်ပြောသွားရဲ့အရာဆိုလို့ရှိရင်ဒီလက်ရှိမနေတဲ့လူတွေနာမည်တော်များပါလာတယ်နေမည်တော်များများမှာအဲ့ကိစ္စဖြစ်လာတဲ့သူ NLD ကိုနိုင်ကလည်းကြီးညာချက်ထုတ်ပါတယ်တကယ်တမ်းရေးကြီးတဲ့နေမည်တွေသူနေလာလာပြန်ရမယ်နေမည်တွေမှာလူပိုစင်းတွေအရန်ဖြစ်နေရဆိုတဲ့ကိစ္စရှိနေပါတယ်ခင်ဗျာအဲ့တော့အဲ့ဒီ issue နဲ့ပတ်သက်လို့ကောဘယ်လောက်ထိစိုးရိမ်နိုင်စိုးရိမ်ပွဲရှိလဲကိုတက်စင်ရောဘယ်လိုမြင်ပါလဲ
ဟုတ်တယ်ဗျာကျွန်တော်ဟိုဖိုးရပိုင်းနဲ့ကျွန်တော်ပြောဘူးပါတယ်ကျွန်တော်ပြောဘူးတယ်ကျွန်တော် Facebook မှာလည်းရေးပါတယ်ဒီကနှောင်းဆယ်နဲ့မတူတာကနှောင်းဆယ်ရလို့သူတို့လုံးဆောင်မလို့တော့ဟိုအမေစင်းအမားရင်းနေနဲ့ဆုံးလိုက်ချင်းအပြင်သာပြန်တာသူလူချင်းနဲ့ပြက်လက်ကိုလို့လို့ရတယ်ပေါ့ဒါကျွန်တော်ဟိုးလို့နဲ့ကျွန်တော်ဆိုရင်သိရှိခဲ့ပါလေဒါပေမဲ့အခုဆိုကိုဆိုးလာတာကမင်းစင်းမားရရှိတယ်ရှိတဲ့အပြင်ထွန့်တော်တော်မန္တလေးတိုင်းမှာဆိုရင်တော်ပမာဏကြီးတော်များပြားတဲ့ဟာချက်တွေပေါ့နော်မင်းစင်းမားကွာချက်တွေလူပိုးတွေပါလာတာဒါကျွန်တော်ရွေးကောက်ပွဲအနိုင်ဆုံးတဲ့ပတ်သက်လို့ချင်းတကယ့်ကိုအရေးကြီးတဲ့ကိစ္စပါဒီကိစ္စကပါတီကြီးကလည်းဘလို့သဘောမျိုးနဲ့လည်းတောင်းဝန်တွေရွေးကောက်ပွဲဆောင်ကြည့်လို့ပြီးတော့အပါဝင်ပေါ့လေအကုန်လုံးကဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်စစ်ချက်ချက်ကန့်ကွက်ပြီးစစ်စစ်ချက်ချက်တိတိကျကျလုပ်တာမျိုးကျွန်တော်မတွေ့ရကျွန်တော်မတွေ့ရလည်းဖြစ်နိုင်တယ်တော့မသိရလည်းဖြစ်နိုင်မှာဒါပေမဲ့ကျွန်တော်အားရလောက်တဲ့ပုံစံမျိုးတော့မတွေ့ဘူးကြအဲ့ဒါကရွေးကောက်ပွဲအနိုင်ဆုံးရဲ့အဓိကပြဿနာဖြစ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အစိုးရရှိပါတယ်။
နောက်တစ်ချက်ကဟိုတလောကဒီဒီပြည်သူ့ရွေးကောက်ပွဲကော်မရှင် UCI ရဲ့ဒင်းစာရှင်းလင်းပွဲတရားမှာတာဝန်ရှိသူတယောက်ပြောပါတယ်ခင်ဗျာ။အဲ့တော့ဒီပြင်ဆင်ထားတဲ့မဲပြင်ဆင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့အခုပြင်ဆင်တဲ့ဟာတွေသူတို့ထုတ်ပြန်ပေးမယ်ပေါ့နော်။နိုဝင်ဘာလ2ရက်နေ့မှာတကယ်အကြိမ်ရက်များပြင်ဆင်မှုတွေအတိုင်းဖြစ်မလာလို့ရှိရင်သူတို့တိုင်ပါတဲ့ဒီတက်ဆိုင်ရာရက်ကြီးကော်မရှင်တွေပါတွေကိုသူတို့ရည်ယူမယ်လို့ပြောပါတယ်ခင်ဗျာ။အဲ့တော့ဒီမှားယွင်းတွေကအောက်ခြေကြောင့်ဖြစ်တာလားအပေါ်ကြောင့်ဖြစ်တာလားအဲ့ဒါတကယ်တမ်းဘယ်အခြေအနေကြောင့်ဖြစ်တယ်လို့ယူဆပါမလဲ။
ဘလို့ဝင်ပြီတော့ဗျာဒီခြေနီးတစ်ခုလုံးဒီဖြစ်စဉ်တစ်ခုလုံးကတာဝန်ရှိရာကတော့ဒါတကယ်ဒီအခြေအနေဆုံးကတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်က ဒါသူ့ရဲ့တာဝန်အရှိဆုံးပါပဲရွေးစီပေါ့သူမှာတာဝန်အရှိဆုံးပါပဲအောက်ချိန်မှာမှားလို့ကျွန်တော်မှတာဝန်မရှိလို့ပြောခွင့်မရှိပါဘူးဒါဒီခေါက်ကဆိုလို့ရှင်ပတ်စံကြီးအများကြီးတုံးထားတာပါပတ်စံကြီးအများကြီးတုံးထားတာသူ့မှာတာဝန်ရှိပါတယ်သူတကယ်လို့တာဝန်ယူနေဆိုသူနှုတ်ထွက်ပြရပါမယ်တင့်တော်လူတယောက်ကိုအသာထိုးပါမယ်ပုံစံပြောင်းပါမယ်အဲ့လိုမဟုတ်ဘဲနဲ့အစွန်ကြိုးတယ်ပေါ့နော်တိုင်မှာတော့ပါလို့ပြောတာဒီတိုင်မှာတော့ပါဆိုဒီအချိန်ကျမှတပတ်လောက်ပဲကျွန်တော်တို့ကျွန်တော်တိုင်တော်လို့လေဒါဒီကိစ္စပြီးနောက်ပဲကိစ္စမဟုတ်ဘူးဆိုတော့ဒီဟာကအစိုးရကျင်းပမယ်ကိစ္စဖြစ်တယ်ဒီအစိုးရမပြင်ဆင်နိုင်ဘူးအားလုံးကမီဒီယာတွေကလည်းပြောနေတယ်ပါတီတွေကလည်းပြောနေတယ် CSO တွေကပြောနေတယ်ဂျာတန်တောင်းစင်ကာတွန်းနေကြတယ်သူတောင်းမယူဝဲနေလို့ညာဟာဒါတမျိုးသောလို့ကျွန်တော်ယူပါတ
ယ်ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်ပါတယ်အခုယူကောက်ပွဲလုပ်ဖို့အတွက်ခုနပြောလို့တပတ်ပဲကြာမှာတော့ကုသတင်ရသည့်သတင်းမီဒီယာသမားတူလည်းဖြစ်တော့နှမ်းဆက်ဖြစ်မှထင်ပါတယ်လူတို့ရဲ့ယူကောက်ပွဲနဲ့ပတ်သက်လို့စိတ်လှရှားမှုဘယ်လိုရှိပါလဲသူတို့အစဉ်သဖြစ်နေပြီလားလူတို့ရဲ့အနေထားဘယ်လိုရှိပါလဲ
သူမျိုးပြောလို့ရှိရင်မျိုးပေါ်မှာကတော့လူလူရဲ့ဟိုစိတ်ဝင်နေမှာဟိုစိတ်ခံစားချက်ကတော့တော်တော်လေးဆိုးပါဘူးပြေးပြေးချင်းတော့အားရဖို့ကောင်းလာဟောအပိုင်းကတော်တော်ချင်းဆိုးပါတယ်တော်တော်လူကစိတ်ဝင်စားမှုလုံးဝမရှိပါဘူးအာဒါပေမဲ့နေဒီမှာတော့နေသွားရင်ချုပ်နေသွားတဲ့အခါမှာတော်လူရဲ့စိတ်ဝင်စားမှုကတော်တော်မရှိပါဘူးနေဆိုတာထက်ဆိုလို့ရှိရင်ဥပမာပြကျွန်တော်တကုံတို့ဆိုင်သာရတို့ပေါ်မှာရှိရဲ့အဲဒီလိုလို့ဆိုရင်တော်လေးကိုစိတ်ဝင်စားမှုမရှိပါဘူး။သူကဘာကြောင့်လဲဆိုတော့ဒီအလုံးစုပ်တဲ့ကိစ္စကိုမင်းစင်းကြည့်ရမယ်။မင်းစင်းကြည့်ပြီးအမှားပြင်ဆင်အောင်အမှားပြင်ဆင်အောင်ဆောက်ရရေးရမယ်။ပြင်ထက်ကြည့်ရမယ်။အဲ့ကိစ္စတွေကသူတို့နေလူလူကသူတို့ဆောက်ရနေရေးကိစ္စမှာတော့နောက်ဆက်ဖြစ်တယ်။နောက်ဆက်ပြီးတော့သူကဒီကိစ္စကိုစိတ်ဝင်စားအောင်စိတ်ဝင်စားမှုဆိုတဲ့ဟာကဒါပြဿနာပဲ။ပြဿနာဆိုတော့လူလူကဒီယူကဝင်နေပတ်သက်ပြီးတော့သူကနေပြီးဆိုရင်ပြေးလိုက်တယ်။သူတိုက်တဲ့ပါတီပြေးတယ်။ဒါပေမဲ့အဲ့နေပြေးရမယ်အဆင့်ကြီးအများကြီးသူတို့လုံးနိုင်မယ့်ကိစ္စသူကအဲ့ဒီဆောက်သူစုံစုံလာနိုင်တာအဲ့ဒါကျွန်တော်နိုင်ငံတော်ပြဿနာတင်တယ်ဒါလည်းဒီဟာတင်မင်းလုပ်ထားတဲ့လူကြောင့်ကျွန်တော်ကစဉ်းစားမှုဖြစ်နေပါတယ
်ဟုတ်ကဲ့ကုသစင်လီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်နောက်တူကတော့ဥရှိပါပါဥရှိပါကတော့တက်ရှိသည်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာသူတူဖြစ်ပါတယ်ဥရှိပါကြားပါလားခင်ဗျာ
ဟ
ုတ်ကဲ့ဥရှိပါရေအခုခုနကကျွန်တော်ပြောလို့ပါပဲရွေးကောက်ပွဲတပတ်ပဲကျန်မာတော့တယ်အဲ့တော့တကယ်တမ်းရွေးကောက်ပွဲအတွက် physically ပေါ့ပြင်ဆင်ထားမှုနေထလူလူဘက်မှာကောကွန်ရှင်ဘက်မှာကောအနေထားရအားလုံးတင့်ဖြစ်နေပြီလို့ဆိုနိုင်ပါလား
เออซอมชินเป็ดก็တော့လက်ရှိသူတို့ရဲ့ပြင်ဆင်တဲ့ပုံစံကတော့သူတို့တော့ friend လို့ပဲကျွန်တော်ပြောရတော့မှာပေါ့ဘာလို့ဆိုတော့သူတို့လုံနိုင်တဲ့အင်အားနဲ့သူတို့လုတ်ခွင့်ပြုထားတာနဲ့အတိုက်တာကတော့အလုံးလုတ်ထားတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်။ဥပမာသဘောကမဲယုံပေါ့လေ။မဲယုံဆိုတာကနေရာသတ်မှတ်ထားတယ်ပေါ့။နေရာသတ်မှတ်လိုက်တဲ့ဟာဒီမှာဟိုနောက်ပြီးတော့ဒီจุดတင်မဲจุดတင်မဲဆိုရင်လည်းจุดတင်မဲရဲ့ကိစ္စပဲတော့သူတို့ကသတ်မှတ်ထားတဲ့ပုံစံနဲ့ဝင်အောင်လုတ်ထားတဲ့ပိုင်းဆိုတော့အဲ့ဒီဘက်ကတော့သူတို့အစနစ်ဖြစ်ပြီးလို့ပြောရမှာပေါ့ဒါပေမဲ့ပြည်သူတွေဘက်ကအစနစ်ဖြစ်သွားတာဆိုတဲ့ပိုင်းကြတော့ဒီအပေါ်မှာတကယ်စိတ်ဝင်စားစောစောကုသင်းတော်လို့ပါပဲစိတ်ဝင်စားတဲ့လူသားနဲ့စိတ်ဝင်စားလူသားနဲ့အပေါ်မှာမူတည်ပေးတဲ့ကွာပါတယ်တကယ်တော့ဒီနိုင်ငံရေးကိုတောက်လျှောက်နေပြီးတော့လေးလာနေတဲ့လူတကယ်အကြောင်းလဲလူချင်းတဲ့လူတကယ်ရှင်းပြောမယ်ဆိုတော့ဒီဖိနှိပ်ချုပ်ချယ်မှုအောက်မှာနေပြီးတော့အများနဲ့နေထိုင်ရပြီးတော့ဒါကိုဒီဆိုင်မှာစဉ်းစားနေတဲ့လူကတော့အစနစ်ပြင့်နေပြီးဒါကိုပေးဖို့အတွက်နေတူကနေပြီးတော့စာဖို့နေရဖို့တော့ဖြစ်ချင်းနေတဲ့လူကတော့အစိတ်အစင်ချင်းဖြစ်ပုံတော့မပေါ်သေးဘူးဂျုံငင်းတော့မှဂျုံတို့ဂျုံတို့ဆိုတဲ့အစင်မျိုးတွေပဲရှိနေကြတွေ့ရတယ်ခင်ဗျာ
အဲဒီကြောင့်မှကျွန်တော်တခုဖြတ်မေးချင်တာကရွေးကောက်ပွဲစီယုံရေးတွေလောက်တာကျွန်တော်တို့မှတ်တမ်းပုံနေနောက်တစ်ခုကဗီဒီယိုဖိုင်တွေကျွန်တော်တို့ဒီကနေတွေ့ရပါတယ်ကျွန်တော်ကလည်းဝေးကနေကြည့်ရတာ။တွေ့တဲ့အခါမှာတော့တကယ်ကိုမြန်မြန်ဆန်ဆန်ပဲနှစ်ဖက်အပြန်လိုင်းစီယုံရေးတွေလောက်ကြတာတွေဒီအလှပြကားတွေနဲ့ထွက်နေကြတာတွေတွေ့နေရပါတယ်ခင်ဗျာ။အဲ့တော့လူတို့ရဲ့ဒီရွေးမဲဆွဲစီယုံမှုတွေပေါ်မှာစိတ်ဝင်စားမှုပေါ့လူတွေထွက်လာကြတယ်ဒီထွက်လာကြတာကအပျော်သဘောနဲ့ပဲထွက်လာကြလားတကယ်ကိုနိုင်ငံရေးရယုံကြည်နဲ့ထွက်လာတဲ့သဘောရှိလားဘလို့ယူဆလို့ရနိုင်လဲလူတို့ထွက်လာတဲ့အနေထား
လူတို့ထွက်လာတဲ့အထက်မှာအဲ့ဒါလည်းဘလို့ပုံစံမျိုးဖြစ်လဲဆိုတော့လေရှင်းရှင်းပြောမလို့ဆိုရင်လက်ရှိနေပြီးတော့နိုင်ငံမှာဖြစ်တဲ့နေတဲ့အခြေအနေကတော့အနီးနဲ့အစိမ်းဆိုတာရှိတယ်အဲကျွန်တော်တို့အဲ့ဒီမှာကြည့်လိုက်တဲ့ဆိုရင်တကယ်အနီးဆိုတာကတော့တကယ်သူစိတ်ရနေပြီးတော့ခံစားခြင်းနဲ့တကယ်ကိုနေပြီးတော့ဒီပုံမှာစိတ်ဝင်စားနေထွက်လာရရှိဆိုတော့တွေ့ကိုတွေ့ရတယ်မြင်နေရတယ်ကြားနေရတယ်တကယ်အစိမ်းအောင်ဆိုတဲ့ဖက်ကနေပြီးတော့ပါလာတဲ့လူတို့ရဲ့အခြေအနေကြည့်လိုက်တဲ့ချိန်ပိုင်းမှာအခုခုရဲ့တွန်းအားတခုရဲ့အခြေအနေအကြောင်းနေပြီးတော့လိုက်လာတဲ့ပုံစံမျိုးတော့ဒီပုံမှာစိတ်ဝင်စားတာစိတ်ဝင်စားတာနဲ့ဖြစ်တယ်လို့ငါတို့တော့ live တော့မှဖြစ်မှာဆိုတဲ့နေသားမျိုးတွေလိုက်လာတဲ့လူသားစားတွေစီယုံမှုကာလမှာပါလာတဲ့လူသားစားတွေကျွန်တော်တွေ့နေရတယ်။အဲ့ဒါဒီနှစ်ဖက်ရဲ့အဲ့ဒီအစိမ့်နဲ့အနီးရဲ့ကွဲခြားချက်မှာအဲ့ဒီလိုက်လာတဲ့လူတွေရဲ့အနေထားတော့ဘုံသူတို့ရဲ့မျက်နှာသူတို့ရဲ့အသွင်ပြင်သူတို့ရဲ့ဒီတက်လာတဲ့ဓာတ်ပုံတွေလှုပ်ဆူမှုတွေကြားအလုံးကြီးရတော့အဲ့ဒါကွဲပြားမှုတော့ရှိနေတယ်အဲ့ဒါပြောလို့ပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာရွေးကောက်ပွဲနီးရင်တော့ဒီမက်ဆက်စီယုံမှုတွေရမှာပါ6ရက်နေလို့တန်ဖတ်ထားတာရှိပါတယ်။အဲ့တော့ နည်းနည်းလေးကျွန်တော်ထူးခြားခြားသတိထားမိတာကအရင်တော့1990ရွက်ကောက်ပွဲကျွန်တော်လည်းကြုံမှုပါတယ်90ရွက်ကောက်ပွဲဆိုလို့ရှိရင်ဒီမက်ဆက်စီယုံမှုတွေတစုံတရာရပ်ပြီးမဲ့ဝစ်စုံတွေဝစ်တာတွေမဲယုံတွေအထိတက်ဆိုင်ရာပါတီဝင်တွေကသူတို့ရဲ့ယူနီဖောင်းတွေပါတွေနဲ့သူတို့ဒစိတ်တွေနဲ့တွားလာလာတာရှိပါတယ်အခုကအဲ့လိုမျိုးမလုပ်ဖို့ဆိုပြီးတော့ NLD ကချိန်ညာချက်သဘောမျိုးထုတ်တာသတိပြတာမျိုးတွေ့ရပါတယ်ခင်ဗျာတကယ်ပဲမဲဆန္ဒချင်းပါတဲ့နေရာမှာပါတီတွေကသူတို့ရဲ့ဝစ်စုံတွေသူတို့ရဲ့ဒီဒစိတ်ရင်တိုးတွေဖြုတ်ထားမှာလားအဲ့ဒီနေထားအောင်ဘယ်လိုလဲနည်းနည်းလေးရှုပ်သွင်းနေလို့ရှင်းပြပါဦး
အဲ့ဒီကဒီလိုရှိတယ်ဗျအဲ့ဒီကနဲ့ပတ်သက်ပြီးတော့ဒီ Facebook မှာပေါ့လေအဓိကအဲ့ဒီ Facebook ရဲ့မှာနေပြီးတော့တာတီကိုနေပြီးတော့အေးအေးယူမှုတွေဟာရုပ်ောက်ပွဲပြီးတဲ့ချိန်မှာအေးအေးယူမှုတွေတစုံတရာရှိလာမှာစိုးရင်ပြီးတော့တချို့ကနေစပြီးရေးကြတယ်အာဒီလိုမသွားနဲ့ဒီလိုသွားရင်တော့ဒီလိုလုပ်လိမ့်မယ်ဒီလိုလုပ်မယ်ဆိုတော့အဲ့ဒီကတဖြည်းဖြည်းပြန့်နှံ့မှုတွေဟာဖြစ်လာတဲ့သဘောဖြစ်ရှိတယ်ဒါပေမဲ့ဟိုနောက်ဆုံးမှာကျတော့အဲ့ဒီတိုက်ပုံနဲ့ဟွာလေးမိုးရဘူးပါညာပြောတယ်ဆိုတဲ့ချိန်မှာဒီဟာနဲ့ပတ်သက်ပြီးတော့တရားဝင် UC ကထုတ်သလားဆိုတဲ့ဟာကိုကျွန်တော်တို့တော့ဒီတချို့ကတော့ပြောတာကတော့ကျွန်တော်တို့ direct တော့မတွေ့လိုက်ဘူး။ဟွာပေါ့လေအခမ်းအနားတစ်ခုမှာနေပြီးတော့ UC ရဲ့ passport လူတယောက်ကအဲဒီလိုဝတ်စုံတော့ရှောင်ရမယ်။ဥမာကတော့ပင်နီနဲ့ကချင်ကိုရှောင်ရမယ်။အဲ့လိုပြောတယ်ဆိုတော့ကြားလိုက်တယ်။ဒါမဲ့ဟိုတစ်ဖက်မဲ့ကျွန်တော်ကြားရတော့အဖွင့်ရင်းကြောင့်မဆိုကျွန်တော် direct တော့မသိလိုက်ဘူး။ဒါမဲ့တကယ်ပြန့်နှံ့သွားတဲ့ကိစ္စကလူတွေကြားထဲမှာပြန့်နှံ့တာကတော့ Facebook ကနေပြီးတော့သူကစိတ်ဆင်တာအရင်နဲ့ပါပဲဒီကိစ္စကိုဒီလိုလုပ်သွားရင်ဟိုဟာမပေါ့ရွေးကောက်ပွဲပြီးတဲ့ချိန်မှာအပြစ်တကူလုံးတရားရှာရှင်လို့လုပ်တဲ့ခါမှာဒီလိုစီယုံပြီးတော့အပြစ်မတရားအောင်တဲ့ဒါလေးတွေကိုရှောင်မာလို့တရားကစပြီးတော့တင်လိုက်တဲ့သတိပေးချက်ကပြန့်ပြီးတော့ဒါမလို့ကဒါမလို့ကဒါမလို့လို့ဖြစ်သွားတာအဲ့ဒါကိုဒါကိုအစွဲလို့တကူလို့အယူလို့ဖြစ်သွားကြတယ်ကျွန်တော်တို့ဒီလောက်ကတော့ဟိုတကယ်မယုံကိုစလေတောင်ကျွန်တော်တို့တစိတက်ခွင့်ရှိတယ်နော်မယုံကိုစလေတစိတက်ခွင့်ရှိတယ်လို့ဆိုရင်
တစိတက်ခွင့်ဆိုတော့ပါတီတစိတ်ကိုတက်ခွင့်ရှိရတာ
ဟုတ်ကဲ့ကမဲယုံကိုစလေဟာမဲယုံနေမှာမိမိရဲ့ပါတီတစ်စိတ်ကိုသူရင်ထိုးတစ်စိတ်ကိုတက်ခွင့်ကျွန်တော်တရားဝင်ပေးထားပါတယ်ဆိုတော့အဲ့ဒီလိုပေးထားတယ်လို့ဆိုရင်ပြင်ပပုဂ္ဂိုလ်တရားကတော့ဘာဖြစ်မှာလို့လဲဆိုတဲ့ဟာမျိုးကြတော့ဇောတကကြတော့ကျွန်တော်တို့အမြင်ကြတော့ဒါကတော့ဟိုတရားဝင်ဖွင့်ပြမိတ်မရှိပဲအတွက်ကြောင့်ဒါကြီးကတော့ပြိတ်ပြီးတော့မဟုတ်ဘူးလို့ထင်တယ်ဒါပေမဲ့အဲ့တရားဝင်ဖွင့်ပြချက်ဟုတ်တယ်မဟုတ်တယ်ကျွန်တော်ဆက်လို့ကျွန်တော်ဒီနေ့ကိစ္စလေးတစ်ခုကျွန်တော်ပြောပြမယ်ထဲလို့အဲ UEC ရဲ့လုပ်ပုံကမှာအဲ့တရားဝင်ဖွင့်ပြမိတ်ဆိုတဲ့ကိစ္စလေးကဘာဖြစ်သွားလဲဆိုတော့လက်ရှိကျွန်တော်တို့အခုကျွတ်တယ်မဲတွေစပေးနေပြီ
ဟုတ်ကဲ
့နော်အဲကျွတ်တယ်မဲတွေပေးနေတဲ့အထဲမှာပထမဆုံးကျွန်တော်တို့နေပြီးတော့ဒီတော့ဖွဲ့စည်းဝါဒီဝါဘော့လေးဒီကျွန်တော်တို့နေဥပဒေနဲ့နေပြီးတားထားတာမှာကျွန်တော်တို့ကပြည်တွင်းရဲ့နေပြီးကျွတ်တယ်မဲရောပြည်တွင်းရဲ့မဲတွေမဲယုံမဲရောအားလုံးကတစ်စိတ်လုံးဆိုတာကျွန်တော်ကသတ်မှတ်ပေးထားတာရှိတယ်အဲ့လိုပေးထားခြင်းမှာအဲ့ဒီရှေ့ကနေပြီးတော့ပုံမတ်တဲ့နေပြီးတော့ရက်နှစ်ဆလောက်ကနေပြီးတော့ဒီပုံစရားတွေနဲ့ပြပြီးတော့နေပြီးတော့ကြုံမဲနဲ့ဟိုပယ်မဲနဲ့ဟိုခိုင်လုံမဲကိုခွဲထားကြမှာလေတစ်စိတ်လုံးနဲ့ခွဲကြပြတယ်ဒါမဲ့နေပြီး29ပဲနေကနေပြီးတော့ဖတ်လာတဲ့နေပြီးတော့ဒီကျွတ်တင်မဲကိုဘောပင်နဲ့ချစ်ရမယ်ဆိုပြီးတော့ပုံစံဘောပင်နဲ့ချစ်တဲ့တခါထွက်လာတယ်။အဲထွက်လာတဲ့ချိန်မှာသတင်းစာပဲထွက်လာတယ်။အဲ့တော့ကိုကျွန်တော်လှမ်းလှမ်းပြီးတော့ကျွန်တော်တက်ဆိုင်ရာကွန်ပျူတာတစ်ခုကိုမေးလိုက်တယ်။ဒါမှမဟုတ်ဒီရနဲ့ပတ်သက်ပြီးခရက်စီမှာဘယ်လိုညွှန်ကြားလာရောက်သွားသလဲ။ဆိုတော့မေးတယ်ဆိုတော့ဒီနေ့ပါပဲ။ဘာလို့ဆိုတော့သူတို့ကဘောပင်နဲ့ပေးတယ်တဲ့
။
အမင်းတို့ဘာဖြစ်လို့ဘောပင်နဲ့ပေးလဲ။ဘာဖြစ်လို့ပေးလဲဆိုတော့ဟာဒီမှာ29ရက်ထုတ်မှာပါတယ်ဆိုတော့အဲ့လိုဆိုသူ့ကိုလည်းသူအဲ့ဒီသူတို့ရက်ွက်စရေးဖြစ်တဲ့ရရကစီးကနေပြီးတော့အတွင်းမှုပေါ့လေသူကကန့်ွက်တယ်တဲ့ဟာမဟုတ်ဘူးညွှန်ကြားလာမရှိမပေးရဘူးဆိုတော့သူကဘာဖြစ်နေလဲဆိုရင်ညွှန်ကြားလာမလို့ဘူးငါတို့ရဲ့ကော်မရှင်ဒီအဖွဲ့အစည်းနဲ့လောက်တာအဖွဲ့အစည်းရဲ့သဘောထားရဲ့အလုံးရဲ့အဖွဲ့ရဲ့သဘောထားမှန်ရင်တို့လုတ်ပတ်ခွင့်ရှိတယ်ဆိုပြီးတော့အပေါ်ညွှန်ကြားထားတယ်တရားစွဲလို့မရဘူးမင်းတို့လုတ်ပတ်လို့ညွှန်ကြားထားတယ်လို့အဲ့လိုပုံစံမျိုးတွေဖြစ်နေတယ်ဆိုတော့ညွှန်ကြားလာဆိုတဲ့မျိုးပုံစံမျိုးကတိတိကျကျမရှိဘူးတရားကနေပြီးတော့ကော်မရှင်လူကြီးတယောက်ကဟိုနားမှာတခုထားပြလာဒါပဲအတီလိုလိုနောက်ပြီးတော့ဒီနေရာမှာတရားကထားပြီးတော့ဒါပဲအတီလိုလိုနဲ့တည်းဖြစ်ပြီးတော့ဘယ်ဟာကဘာပြီးတော့အကျဉ်းကျလာဆိုတော့ကျွန်တော်တိကျမသိဖြစ်နေတယ
်
အခုလေစောစောကအခုမေးတာလေအဲ့ဒီသဘောမျိုးပဲဒီဟာကညွှန်ကြလာအတိအကျကျွန်တော်တော့မတွေ့ရသေးဘူးဒါမဲ့အပြင်မှာတော့ပြန်နေအဲ့ဒီသဘောဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဥရှိပါလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တစ်ဖိတ်ခေါ်ချင်ပါနောက်တစ်ခါတော့ဒီနိုင်ငံကြီးချင်းသားဟောင်းလည်းဖြစ်ပါတယ်ရှေ့သချင်းမျိုးဆက်ကျောင်းသားကောင်းဆောင်ဟောင်းတယောက်လည်းဖြစ်ပါတယ်ခုဘတ်တက်အောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရ
ဲ့ဟုတ်ကဲ့ခုဘတ်တက်အောင်ရင်ခုနခုဘတ်တက်အောင်ကလည်းဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့လိုက်လံကြည့်ရှုနေတဲ့အခါကျတော့လက်ရှိရန်ကုန်မြို့ပေါ်မှာခုနကျွန်တော်မေးတဲ့မေးခွန်းလိုပါပဲဒီလက်ရှိရွေးကောက်ပွဲအတွက်လူတွေရဲ့ပြင်ဆင်မှုလူတွေရဲ့စိတ်နေစိတ်ထားဘယ်လိုများမြင်ရလဲလူတွေရဲ့လူတွေစိတ်လှုပ်ရှားနေကြလားဘယ်လိုအခြေအနေရှိလဲ
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ဒီရွေးကောက်ပွဲမှာဆိုကျွန်တော်ကျွန်တော်တို့မြို့ပေါ်မြို့ပြအခြေအနေကတော့စိတ်လှုပ်ရှားမှုကတော့ရှိပါတယ်ကျွန်တော်တို့25000ခန်းလောက်ပေါ့နော်ကျွန်တော်လိုက်ကြည့်ပြမြောက်ဒီမြို့ပြအခြေအနေကပေါ့ရန်ကုန်မြို့ပေါ်မင်းလင်းမြို့ပေါ့နော် ဒါပေမဲ့ကျွန်တော်
နည်းနည်းဖြတ်မိလိုက်မယ်55ရက်ကလေးရှိရဆို25ရက်ကလေးတုန်းကဘာလုပ်နေကြရလဲမရှိတာလားလှုပ်ရှားစိတ်လှုပ်ရှားမှုရှိစိတ်ဝင်စားမှုမရှိတာလားဘယ်လိုပုံစံဖြစ်နေတာ
စိတ်ဝင်စားမှုရှိပါတယ်ဘာလို့ရှိလဲဆိုလို့ရှိရင်ကျွန်တော်တို့အဓိကတော့ဒီလက်ရှိကာလမှာပေါ့နော်ဒီမြို့ပြအခြေအနေမှာတော့လူတွေကတော့ကျွန်တော်တို့သတင်းမီဒီယာတွေကောင်းတယ်ဂျာနယ်တွေကောင်းတယ်နောက်တစ်ခုကဒီသတင်းအချက်အလက်တွေကိုတို့ကမျက်ချင်မပြတ်တဲ့လူတွေဆိုတော့တို့ကတော့စိတ်ဝင်စားမှုကတော့ဒီစိတ်ကြေပုံနဲ့ဆိုင်ပြီးတော့ပို့ပြီးတော့ကောင်းတာကိုတွေ့ရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျအဲ့တော့အခုမေး
ပြီးတော့ကျွန်တော်တို့
ဟုတ်ကဲ့ပြောပါနောက်ပြီးတော့ပြောပါခင်ဗျ
အဲ့တော့ဒီလက်ရှိလေဒီဟုတ်ကဲ့စင်ကြီးကုန်းနဲ့တခြားကြီးကျင်းလက်ဒီသားတွေကြတော့ကျွန်တော်တို့အဲ့ဒီဒီဗရင်းမီဒီယာအခက်ခဲပေါ့နော်အဲ့ဒါတွေကြောင်းကျွန်တော်တို့စိတ်ဝင်စားမှုနည်းတာနောက်တစ်ခုကဒီဟိုပြောရမယ်ဆိုရင်ဗျာလက်ရှိအာဏာရှားကြတဲ့ဒီဒီကန်ဂျိုးပေါ့ဗျာကျွန်တော်တို့ကဒါတော့ငြင်းတက်ပြောရမှာပေါ့နော်သူကလက်ရှိလက်မှုကလည်းရှိနေတဲ့အစိတ်ပိုင်းတွေလည်းရှိနေတော့အဲ့ဒီပိုင်းတွေကြတော့တို့လူလူကဘာလဲဆိုတော့တစ်ဖက်မှာလည်းဒီကြောင်းနေမှုတွေရှိနေတဲ့အတွက်စိတ်ဝင်စားမှုနည်းတာရှိတယ်ကျိုးတဲ့ပိုင်းတွေ
ကျွန်တော်အဲ့ဒါမေးချင်တာပါတချို့လူတွေကြားထဲမှာဒီလွတ်လပ်မဲပေးဖို့အတွက်သူတို့မှာစိုးရင်စိတ်ကြောက်ရွံ့စိတ်အဲ့ဒါမျိုးရှိတဲ့အခြေအနေရောတွေ့ရလား
ဟာလက်ရှိဒီအားလုံးခြုံပြောမယ်ဆိုလို့ကျွန်တော်ဒီကာလမှာတော့ဒီနေရာနဲ့ပေါ့ဗျာကျွန်တော်တို့အခုနေနေရတာတော့လူတွေကတော့မဲပေးဖို့အတွက်တော့တော်တော်ကြီးမှာတော့ဒီ85ရာခိုင်နှုန်းကတော့စိတ်ဝင်စားမှုရှိနေတော့တွေ့နေရတယ်
ဟုတ်ကဲ့မဟုတ်ကျွန်တော်မေးတာကလူတွေရဲ့စိတ်ထဲမှာမဲပေးဖို့အတွက်သူတို့မှာတွန်းအားဖိအားတစုံတရာရှိလားဒါမှမဟုတ်ကြောက်သူတို့မဲကိုလွတ်လပ်လပ်ပေးဖို့တခုခုလွတ်လပ်မဲပေးဖို့အတွက်စိုးရင်စိတ်အကြောင်းကြစိတ်တွေရောရှိကြလား
အဲ့ဒါကတော့ကျွန်တော်တို့ချီးယုံနေတဲ့လက်ရှိအတိုက်ခံပါတီကတော့ကျွန်တော်တို့ဒီမှာချင်းတိုင်းနေရတော့ဗျာအကြီးမားဆုံးပါတီကတော့နှစ်ခုပဲရှိနေတာ哦မြေသားဒီမိုကရေစီဒီအဖွဲ့ချုပ်ဒီ NLD နဲ့ပေါ့ဗျာဒီလက်ရှိအာဏာရောရယူထားတဲ့စက်ကန်ခွင့်ပြုရေးပေါ့ဗျာအချိန်နဲ့မီပေါ့ဗျာအဲ့ဒီကြမ်းတော့ဒီလိုုံနေတော့ဟိုလေဆွေရတဲ့ကာလမှာတော့ဖြိုးရင်းမျိုးစုံကလူစုကိုပါပြီးစိတ်ပါစိတ်လုံနေကြတာတော့တွေ့နေရတယ်။ဒါပေမဲ့ဆက်မှာတော့ဆင်းရဲမှုတွေနဲ့ခုနလိုပေါ့ဆိုးရိမ်စိတ်တွေကတော့ဟိုဒီနည်းတူန်လေးနဲ့ရောဟိုရှိနေတာတွေ့ရတယ်။သူတည်းပေါ့ကဒီတိုင်းတို့ရဲ့ဒီနှုံးမုံဘောမှာရှိနေသေးရဲ့လူစုကတော့တို့ကနည်းဆိုးရိမ်စိတ်တွေရှိနေတာတွေ့ရတယ်ဗျ
။ဟုတ်ကဲ့ခူပါတဲ့အောင်ဒီလိုင်းမောင်ဒီပြီးပါကျွန်တော်နောက်တစ်ဖိတ်ခေါ်ချင်ပါလေအတော်ရှင်တူပါပုံသားချွန်းမျိုးနဲ့ကကုကျော်မြင့်တင်ထင်ပါလေကုကျော်မြင့်တင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်
တော်ကကျွန်တော်တင်ဆွနေလို့ရတယ်မင်းများညီလေးတက်ဆိုင်တဲ့လူကြီးရှိပါတယ်တူပေါ့
ကျွန်တော်တို့ဒီရခိုင်ပြည်နယ်ပုံနောက်ရမြို့နယ်မှာဆိုတော့ဒီမေဆန်နှမ်းချံပေါ့နော်6,500လောက်ရှိပါတယ်ခင်ဗျဟုတ်ကဲ့ပါကျွန်တော်တို့အဓိကပါလဲဆိုတော့ဒီရခိုင်ဒီပုံနောက်ရမြို့နယ်မှာဆိုရင်ကျွန်တော်တို့ကအဓိကမေဆန်နှမ်းချံကကျွန်တော်တို့ပါလဲဆိုတော့နောက်ပြီးတော့ကျွန်တော်တို့နေတင်မှာပေါ့နော်ဒီကျွန်တော်တို့ဒီရခိုင်ပြည်နယ်မှာကြာတော့ကျွန်တော်တို့လက်မဲ့ဆက်တွေကတော်တော်ဟုတ်ခဲ့ပါတယ်ကျွန်တော်ကတော့သိပြီးတော့အဆင်ပြေလို့ဒါတဲ့အခါမှာဒီကျွန်တော်တို့ရခိုင်မှာကဒီအမျိုးသမီးတွေပေါ့နော်ဒီမေဆန်နှမ်းချံတွေပေါ့အမျိုးသမီးတွေက education by ဆိုင်ရာနဲ့ကျွန်တော်တို့အားနေတာတွေ့ရပါတယ်။ဒီခိုက်ပြင်းနေမှာလေကျွန်တော်ဘုံညမျိုးနေမှာမူလတဲ့အစင်းပဲကျွန်တော်တို့အမျိုးသမီးတွေကအသက်အရွယ်50လောက်အသက်အရွယ်50ဝန်းကျင်လောက်ရှိတဲ့အမျိုးသမီးတွေဆိုရင်မူလတဲ့အစင်းပညာမူလတဲ့ပညာရှင်တွေမှာကောင်းကောင်းမသင်ခဲ့ရပါဘူး။တော်တော်များများလို့ကျွန်တော်တို့ကပါလဲဆိုတော့ဒီ education ကတော်တော်အားနေတာတွေ့ရပါတယ်ခင်ဗျာ။ဒါနဲ့မေးပေးတဲ့အခါမှာလေကျွန်တော်တို့ပါလဲဆိုတော့အမောင်းကြီးလေးတွေပဲဖြစ်နေတာပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့။ကိုကျော်မြင့်တင်ကျေးဇူးပါပဲခင်ဗျာ။ကျွန်တော် Trust in to ဒီ Sunday Web အတွက်ပေးစာပေးပို့လာတာရှိပါတယ်။ကျွန်တော်ပဲဖတ်ပြပါမယ်။ရှမ်းတောင်ပိုင်းသားကိုဦးပါတဲ့။သူရေးထားတော့သတိကွဲတတ်သည်တဲ့။ဒုံညုံနဲ့ပတ်သက်ပြီးတော့အတိုက်ခံအင်အားစုတွေကိုပဲသူဥတီပြီးတော့ပြောပြစီတဲ့ဆရာလို့တာမဟုတ်ပါဘူးတဲ့ကိုကောင်းဆောင်ကဘာပြောလဲဘာကိုပြောင်းပြီးတော့ပြောနေတယ်ဘလို့ခင်းချင်းကိုခင်းချင်းနေတယ်ဆိုတာကိုတေချာသိအောင်လုပ်ပြီးတော့လိုက်နာကြစေချင်ပါတယ်တဲ့အားလုံးဟာပြိုင်ပွဲဝင်စည်းကမ်းနဲ့ညီလို့ပြိုင်ခွင့်ရသူတွေကြီးဖြစ်ပါတယ်တဲ့ရန်သူတွေမဟုတ်ပါဘူးတဲ့ရန်ဘတ်လို့တတ်မှတ်ခဲ့လို့ရှိရင်လည်းပွဲမလှနိုင်ပါဘူးတဲ့တကယ်ဖြစ်ရမှာကအတိုက်ခံကောင်းဖြစ်အောင်ကြိုးစားရမယ်ရန်ကားတာအပုတ်ချတာလွဲပါတယ်ဒါပေမဲ့လက်ရှိအစိုးရဆိုတာကဥပဒေကိုကင်ပြီးတော့မှားတဲ့ကောင်လာခဲ့ဆိုပြီးတော့စိုးနိုင်တဲ့ခေါ်နိုင်တဲ့အနေအထားဖြစ်နေတယ်ဆိုတာသိကြတယ်ဆိုတာသိထားစေချင်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုပြပို့လာပါတယ်ခင်ဗျဒီရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ဆွေးနွေးချက်ကိုပဲကျွန်တော်ပြန်လှည့်ပါမယ်သူကတော့ဒီသူ့ရဲ့အမြင်ကိုဆွေးနွေးထားတာဖြစ်လို့မေးခွန်းမပါပါဘူးအဲ့တော့ကျွန်တော်အခုဆက်သွားချင်တာကဒီရွေးကောက်ပွဲစောင့်ကြည့်ရေးကိစ္စနဲ့ဖြစ်ပါတယ်ရွေးကောက်ပွဲစောင့်ကြည့်ဖို့အတွက်ပြောမှဆိုရှင်ဒီရွေးကောက်ပွဲစောင့်ကြည့်တဲ့ရပ်ဖက်အဖွဲ့အစည်းတွေရှိပါတယ်နိုင်ငံတကာကလည်းလာပြီးစောင့်ကြည့်မဲ့အဖွဲ့အစည်းတွေရှိပါတယ်သတင်းမီဒီယာတွေကလည်းစောင့်ကြည့်ဖို့ရှိပါတယ်ကျွန်တော်ပြည်ပကသတင်းမီဒီယာတမားတွေအတွက်ဆိုရှင်တော်လေးအကန့်အသတ်ကြီးနေတာသိထားမိပါတယ်ဥမာကျွန်တော်သွားမယ်ဆိုရင်တက်ဆိုင်ရမြို့နယ်ဒီကိုရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်သတင်းယူမယ်ဆိုရှင်ကြိုပြီးတော့တက်ဆိုင်ရမြို့နယ်ကော်မရှင်ကနေပြီးတော့ခွင့်ပြုချက်ယူရမယ်ဆိုတော့မြို့နယ်တွေအားလုံးကိုသွားမယ်မြို့နယ်အားလုံးကိုလိုက်ပြီးတော့ခွင့်ပြုချက်ရင်တောင်းအောင်မလိုတော့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ကျွန်တော်ကိုတက်ဆိုင်ရင်မေးချင်ပါတယ်ခင်ဗျာပြည်တွင်းသတင်းမီဒီယာသမားတွေကမှာကောယူသတင်းမီဒီယာအနေနဲ့ဒီရွက်ောက်ပွဲအခြေအနေတစ်ခုလုံးကိုစောင့်ကြည့်နိုင်ဖို့အတွက်အကန့်အသတ်အခြေအနေအခက်အခဲဘာတွေများကြုံရပါလဲ
အဲတက်တာကကျွန်တော်တို့ကဒီမီဒီယာတွေကကျွန်တော်တို့နိုင်ငံတကာမီဒီယာတွေလို့မဟုတ်ဘူးဗျာကျွန်တော်တို့နိုင်ငံမှာလေ မွေးကြီးအကန့်အသတ်ရှိမယ်နောက်ပြီးတော့ကျွန်တော်တို့အလူပေါ်တော့ဒရင်တော့ဒီအကန့်အသတ်ရှိမယ်တနိုင်ငံလုံးနှမ်းချုံပြီးတော့ကျွန်တော်မီဒီယာတွေကကြောက်ထင်းနေမလုံးနိုင်သေးဘူးဗျမလုံးနိုင်သေးတော့တစ်ခုကဘာဖြစ်လဲဆိုတဲ့အခါကျတော့ဟုတ်ပြီကျွန်တော်တို့ကဒါယူစောင့်ကြည့်ရူလေးလာတယ်တောင်းလေးလာပြီလို့ရှိရင်ဒါယူကျွန်တော်ကပြင်ပြတဲ့အခါမှာသူကဘလို့နည်းနည်းအရေးယူမှာကျွန်တော်တို့ဒီဘက်ကဒရင်မီဒီယာရဲ့ပြင်ပြတဲ့ဟာယူဘလို့မျိုးသူကလက်ခံပါလေဘလူးရှင်သုံးပါလေကျွန်တော်တို့ဘလူးမျိုးရေးယူပြီးပါလေဆိုရယ်ပြဿနာတော့ရှိအခုကပြဿနာအခုဟိုနောက်ဆုံးပြောလို့ရှိရင်ကျွန်တော်ကိုနိုင်ငံလေးကိစ္စနဲ့ပဲပြသပြီးပြောလို့ရှိရင်ဒီလိုမျိုးဟိုပြဿနာဖြစ်တယ်ဖြစ်တဲ့ကိစ္စကလည်းဒီလိုရွေးကောက်မဲဆယ်နေတဲ့အချိန်မှာဖြစ်တယ်ဖြစ်တာအဲ့လိုဖြစ်နေတဲ့အချိန်မှာအမြန်ဆန်သုံးရေးယူရမယ့်ကိစ္စမှာတာမန်တရားရုံးမှာရှင်းသုံးမယ်ဆိုမျိုးပဲဟို73နှစ်ရွေးကောက်မဲမျိုးကပဲဒီမှုကိုဆက်ပြီးတော့စစ်ဆေးမယ်ဆိုတဲ့ကိစ္စမျိုးကဒါတက်တနာကိုစွပေးရရောက်တယ်နောက်တော့ပြက်တနာကိုဖြည့်ဆင်းရမြောက်တယ်ဒါတော့တက်တနာရှိပါတယ်ဒါငကိုလေးကအစိုးရကနေဒါကိုချုပ်တင်ပြီးတော့စီစဉ်ထားတင်တယ်ဘလို့လုပ်တာဟာလည်းတော့မမျှတာပေါ့နောက်တစ်ခုကကျွန်တော်ဒီသတင်းမီဒီယာသမားတွေအတွက်ကလည်းကန့်သက်ထားရတဲ့အများကြီးရှိပါတယ်
အဲ့တော့ဒရင်းမီဒီယာသမားတွေအနေနဲ့ကောတနိုင်ငံလုံးအတိုင်းအတာနဲ့ခြုံတဲ့ဒီရွက်ောက်ပွဲကိုတစ်ခုလုံးအတိုင်းအတာနဲ့ကာပါလုံနိုင်ပါမလားကျွန်တော်ဆိုရင်တော့မြို့ပေါ်လေးမှာပဲများနေမှာတိုးလက်ထီထီသွားနိုင်ပါမလား
များတော့ဖြင့်မြို့ပေါ်မှာရှိမယ်တချို့ဒေသတွေမှာလည်းရှိနိုင်တယ်ဒါပေမဲ့တနိုင်ငံလုံးအတိုင်းအတာအနေနဲ့တော့ကာပါမလုံနိုင်ဘူးကျွန်တော်ထင်နေကြဟု
တ်ကဲ့
ကာပါလုံဖို့လည်းမလွယ်ဘူးဟုတ်ကဲ့
ကော်မရှင်ဘက်ကကောဒရင်းမီဒီယာနဲ့ပတ်သက်လို့စီးမြင်နေဟိုတလောကကျွန်တော်တို့ကြားနေတယ်ဟိုဒီမြန်မာနိုင်ငံဒီမီဒီယာကောင်စီလိုအောင်နဲ့တွေ့တော့သူတို့လည်းဆွေးနွေးနေရလို့ကြားပါရခင်ဗျာအဲ့တော့ဒီတင်းကျပ်တဲ့စီးမြင်နေနဲ့ပတ်သက်လို့ကဒရင်းမီဒီယာသမားတွေကဘာကြီးသူတို့မှတစုံတရာအခက်အခဲတွေရှိနေလား
ဟုတ်တယ်ဟုတ်တယ်ရှိရအောင်ကျွန်တော်ပြောသလိုပါဗျာကျွန်တော်တို့ဟိုနုနယ်တစ်ခုမှနှစ်ယောက်ပဲယူရမယ်အဲ့ဒါနောက်ပို့သူတို့အဆောင်ကြားရမယ်ကျိုးတင်းမျိုးခုမျိုးချက်ယူရမယ်ဘာညာသူတို့မှဟိုဒီသူ့ရှာနေခုမျိုးချက်ယူရမယ်သူကနေပြီးပြန်နုနယ်မှာယူရမယ်ဆိုတဲ့ကိစ္စမျိုးတွေကသွားဆန်ရင်းကောင်စီနဲ့ဆွေးနွေးနေတယ်ဒါပေမဲ့တစုံတရာကျွန်တော်တို့တိကျတဲ့အဖြေဘာဖြစ်လာပြီဘလို့ကြောင်းဝင်လိုက်ပြီဘာဖြစ်တယ်ဆိုတော့ကျွန်တော်ဘာသတင်းမီဒီယာပြောတာဘာမှမသိရသေးဘူးကျွန်တော်မကြားသေးဘူး
ကျွန်တော်ကိုတက်စီကိုကျွန်တော်နောက်ဆုံးတစ်ခုပြောချင်တာကအခုနကကျွန်တော်ပြောလို့ဒီမျိုးနယ်မှာယူဖို့ဆိုရှင်မျိုးနယ်ကော်မရှင်ခွင့်ပြုချက်ကျူယူရမယ်ဆင်းပေးထားရမယ်အကယ်၍များကိုတက်စီအနေနဲ့ကိုကပေးထားတဲ့မျိုးနယ်မဟုတ်ဘူးတခြားတနေရာမျိုးနယ်တစ်ခုခုမှာတခြားနေရာတစ်ခုခုမှာတစ်ခုခုအမှားယွင်းဖြစ်နေပြီအကြမ်းဖက်မှုတွေဖြစ်နေပြီချက်ချင်းသွားသတင်းယူမလားသတင်းယူနိုင်တဲ့အခြေအနေရှိလားကိုတက်စီအနေနဲ့ကိုသွားယူမလား
ကျွန်တော်အမှန်ဆိုရင်ကျွန်တော်သွားယူတယ်ကျွန်တော်လောက်ရမှာကျွန်တော်လောက်ရမှာကျွန်တော်မီဒီယာသမားတွေအကုန်လောက်ရမယ်ဒါပေမဲ့လောက်ခွင့်ရှိမရှိဆိုတဲ့ကိစ္စအခုချိန်လေးကိုဟိုရှင်းရှင်းလေးမဖြစ်သေးဘူးဖြစ်နေအဲ့ဒါကျွန်တော်တို့ပြဿနာဖြစ်နေတာပါ
ဟုတ်ကဲ့ကဲကုသဆင်ကျေးဇူးပါကျွန်တော်ဥရွှေဘောက်ကတစ်ဆက်တည်းမြင့်ချင်ပါတယ်ခင်ဗျအချိန်ကတော့ကျွန်တော်တစ်မိနစ်ခွဲလောက်တော့ရပါတယ်အခုရှင်းပါအခုဒီရက်ဖက်ဖွဲ့စည်းတွေလိလဆောင်ကြည့်ဖို့အတွက်အနေထားပေါ့အဲ့ဒါကတော့ဘာလို့များအခက်ခဲကြုံနေရလဲဒီကိစ္စတော်လေးရှင်းနိုင်ပြီလား
လေလာဆောင်ကြီးကတော့အခုဒီလိုစောစောကဟိုကလပ်နေတဲ့ကိုနဲ့ပြောတဲ့စကားလေးကိုလည်းကျွန်တော်ဆက်ပြီးတော့အဲ့ဒီ CS နဲ့ပတ်သက်တော့ပါကျွန်တော်ပြောပြပေးပါမယ်။ဟု
တ်ကဲ့
အခုကမျိုးနယ်ကိုတမျိုးနယ်ချင်းယူရမယ်ဆိုတာကတမျိုးနယ်တွေကိုရှောက်ရင်တမျိုးနယ်မှာရှောက်ရင်တမျိုးနယ်တွေရတယ်ခရိုင်မှာရှောက်ရင်တခရိုင်လုံးတွေကြီးလို့သွားလို့ရတယ်တိုင်းမှာရှောက်မယ်လို့ဆိုတဲ့တိုင်းလုံးတွေကျွန်တော်တို့ကဖွင့်ကြည့်ခွင့်ရတယ်စောင့်ကြည့်ခွင့်ဆိုတော့မယုံနယ်ကိုဒီဝင်ဝင်ရတဲ့အပိုင်းပြောကြတာမယုံနယ်ကိုကြည့်ပြီးကြည့်ခွင့်ရတဲ့အပိုင်းကိုတိုင်းတခိုင်လုံးမှာခြုံပြီးဘယ်တိုင်းဘယ်နေရာကိုဆိုသွားကျင်တယ်လို့ဆိုရင်ကျွန်တော်တိုင်းမှာယူလို့ရမယ် CSO အပိုင်းမှာကြတော့ကတ်မှတ်ချက်ကတော့ပိတ်ထူးထူးမပါဘဲနဲ့နံပါတ်1ကတော့ပတ်ပြီးဝင်မဟုတ်ရဘူးဆိုတော့အချက်တစ်ချက်ကတော့ပါတယ်တကယ် UIC ဥက္ကဋ္ဌကြီးကိုယ်တိုင်ကနေပြီးတော့ပါတီဝင်တယောက်ဖြစ်နေပြီးတော့မှကျန်တဲ့အဲ့ဒီလိုလေးလာတဲ့ချက်ဆောင်ကြည့်တဲ့လူတော့ပါတီမဝင်ရဘူးဆိုတော့သိပြီးတော့တရားတော့မကြောက်ဘူးပေါ့သိပဲလည်းသိမရှိဘူး
ဟုတ်ကဲ့ပါခင်ဗျာကျွန်တော
်အခုပွင့်ပွင့်လင်းလင်းပြောမယ်လို့ဆိုရင်ကျွန်တော်ကိုယ်တိုင်သွားတင်တယ်အခုတည်းကကျွန်တော်တို့မကြောက်ဘူးအဲအဲ့လိုမျိုးလေးတွေရှိတာပေါ့
ဟုတ်ကဲ့ကျွန်တော်ဒိုင်လီလဲစီစဉ်ခုချိန်ဆသွားလို့ပါပေါင်းဆွနေပေးတဲ့ဦးသက်စင်ဦးရှိပါကိုပါတဲ့အောင်နဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလဲစီစဉ်နောက်မှပဲဆက်ပါမယ်ကျွန်တော်ဒီရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်လို့ဆွနေသွားဖို့လည်းရှိပါတယ်ခင်ဗျာဒိုင်လီရဲ့အစီအစဉ်ကိုကျွန်တော်ကွန်ပေးပါ